ဦးထေဦးခင်ဗျာအခုရွေးကောက်ပွဲနောက်ဆုံးမဲဆွယ်ပွဲအခြေအနေလေးကျွန်တော်သိခွင့်ပြုပါခင်ဗျာ
ကျွန်တော်ကတော့ရင်းသနာမှာရေးတော့ရင်းသနာကတော့ပိုသိပါတယ်အဲ့တော့နေမြေလိုက်မှာတော့ကျွန်တော်တို့တွေအားလုံးသီးသီးလုံးလုံးညီညွတ်နဲ့အဲကိုနေမြေရဲ့အကျိုးရှိမဲ့လူတွေကိုသူတို့သဘောပေါက်ပြီးရွေးပါလိမ့်မယ်အဲ့တော့တခုပဲရှိပါတယ်ကျွန်တော်တို့ကဒီလိုရွေးကောက်ပွဲလုပ်တဲ့အခွင့်အရေးဒီလူတို့အတွက်ရတဲ့အခွင့်အရေးပါပဲအဲ့တော့လူတို့ကိုယ်တိုင်ရွေးချယ်ရမယ်ဒါကြောင့်ကျွန်တော်တို့အခုနောက်ပိုင်းမှာတော့ဗါရီပြောနေရလဲဆိုတဲ့အချိန်ကျတော့ဒီချိန်ကလည်းပဲစာရေးပြိုးရေးနဲ့အမှန်တန်လှုပ်ရှုပ်တဲ့အချိန်ဖြစ်နေတယ်ဘလို့ပဲလှုပ်ရှုပ်ရှုပ်ကိုယ်မဲဆန္ဒရှင်မဲပြီးနိုင်တဲ့အခွင့်အရေးကိုမဆုံးရှုံးရအောင်မဲယုံတွေကိုရအောင်တာပါအဲ့ဒီချိန်ကျလို့ရှင်လည်းပင်မဲတွေမဖြစ်အောင်ဆောင်ရွက်ပါဆိုပြီးတော့မှကျွန်တော်တို့ဒီလိုတော့လိုက်မှာနေပါတယ်ခင်ဗျာ
မဲပူရာတွေတခါမဲစင်းနဲ့ပတ်သက်တဲ့မှားယွင်းမှုတွေရှိတယ်အဲ့ဒါရောဦးထေဦးဘလို့မြင်ပါတယ်လဲခင်ဗျာ
အဲ့ကျွန်တော်တို့ရှိမှာကတော့မရှိပါဘူးခင်ဗျာအဲ့တချို့နေရာတွေမှာရက်ွက်တနေရာနဲ့တနေရာမှာအနီးကလူပြောင်းနေဆိုတဲ့လူတွေကြံတာတွေရှိတယ်ဒါတွေလည်းအကုန်လုံးလုပ်လို့ရပါတယ်အတကယ်လို့ပို့ရဆိုရင်လည်းပဲသွားပြီးတော့မှသတင်းပို့လို့ရှိရင်ချက်ချင်းလုပ်ပေးပါတယ်ကွန်ပျူတာကလည်းပဲသူတို့နံပါတ်တွေမပေါ့ဘူးဆိုရင်လည်းချက်ချင်းလုပ်ပေးပါတယ်ခင်ဗ
ျဟုတ်ကဲ့ဦးထေဦးခင်ဗျပြီးခဲ့တဲ့ရက်ပိုင်းကသူကဥွှေမှန်ပါတီဝင်အဖြစ်ကထုတ်ပယ်ခံရတယ်ဆိုတော့ကောလာဟလထွက်လာတာနဲ့ပတ်သက်ပြီးဦးထေဦးကဘယ်လိုအတိအကျပြောလိုက်တယ်ဆိုတာလေးကျွန်တော်တို့သိပြ
တယ်ကောင်းတယ်ကျွန်တော်လည်းပြောနေပါတယ် BBC ကကျွန်တော်လှုပ်ရှားမှုသွားနေတဲ့အချိန်မှာသူလိုက်လာပါတယ်ဟိုရွာတွေကိုကျွန်တော်သွားတွေ့တာပေါ့နော်တော်ရည်တော်တည်တဲ့အချိန်ကျတော့အဲကျွန်တော်တို့အင်းအဝယ်မှာသူတို့လိုက်လာတယ်လိုက်လာပြီးတဲ့အချိန်ကျတော့ကျွန်တော်မေးပါတယ်ကျွန်တော်ကသူ့ဖြေလိုက်တဲ့ဥစ္စာကတော့ဘယ်သူမဆိုပေါ့ပါတီဝင်ဖြစ်တယ်မရှိဘူးဆိုတာကိုယ်တိုင်မယုံမှုဆိုရင်လည်းပါတီဝင်မရှိဘူးယုံကြည်မှုပေါ်ပဲမူတည်တယ်လေဒါပေမဲ့တော့သူတို့မေးတဲ့ပုဂ္ဂိုလ်ကတော့ကျွန်တော်ပြီးတော့ကတော့လုံခဲ့တဲ့နေ့လောက်ကြီးကျွန်တော်သိနေတာကိုသိတယ်ဆိုတာလည်းတရားဆက်သွယ်မဟုတ်ဘူး Facebook တို့ဘာတို့ကနေပြီးတော့ကျွန်တော်တွေ့တဲ့ဥစ္စာပဲအဲ့ဒီအချိန်ကြီးတော့သူပါတီဝင်ရှိနေတာပဲခုနကကိစ္စမျိုးတွေကတော့ဒါအခုကျွန်တော်ထပ်ဖြည့်ပြောရမှာပေါ့နော်ခုနမျိုးသတင်းမျိုးတွေပေါ်ထွက်တယ်ဆိုတဲ့ကိစ္စရာကတော့အကျွန်တော်တို့ဘိုလ်လုံးဆောင်ဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့မှပဲထွက်ရမှာလေနောက်တစ်ခုကလည်းအဲ့လိုထွက်တယ်ဆိုတဲ့နေရာမှာလည်းပဲတရားဝင်ကြီးညာတာပဲတရားဝင်မကြီးညာဘဲနဲ့တော့ဒီဥစ္စာတွေကအတိပြုလို့မရဘူးလေဒါကြောင့်ကျွန်တော်လည်းဘာမှမသိတဲ့ချိန်ကတော့ကျွန်တော်အဲ့တိုင်းပဲကျွန်တော်ဖြေလိုက်ပါတယ်သူတို့လည်းပဲနည်းနည်းလေးတွေကအခုပဲဒီပဲဖြစ်သွားတယ်ပေါ့နော်လူရောတွေးနိုင်တဲ့ဘောမျိုးတဲ့ရောက်သွားတယ်လို့ကျွန်တော်ထင်ပါတယ
်ဟိုတလောကဒီကြန့်ခိုင်ဖွံ့ဖြိုးရေးပါတီရှုံးနိုင်နိုင်တယ်ဆိုရယ်စာတမ်းကိုသူခွင့်ပြုခဲ့တာဖြစ်တယ်အတော်စားစုညီတဲ့သူနဲ့ပေါင်းတင်တဲ့အတွက်အထောက်ခံတာဖြစ်တယ်ဆိုတော့သူကဥွှေမိုင်းပြောစကားတွေကိုဦးထေဦးဘယ်လိုမြင်ပါသလဲခင်ဗျအ
ဲဒါကတော့သူပြောတယ်ဆိုတော့သူယုံလို့ပြောတာဖြစ်မှာပေါ့သူဒီဘိုလ်လုံးမှုဆောင်လည်းမဟုတ်ပါဘူးဒါကြောင့်သူပြောတဲ့စကားဒီသူ့ရဲ့ပုံတိကအခွေပေါ့နောက်ပုံတိကယူဆချက်အနေနဲ့ပြောတာဖြစ်ပါတယ်ကျွန်တော်အနေနဲ့ဘလို့မှထင်မြင်ချက်ပေးစရာမရှိပါဘူးကျွန်တော်တို့လည်းကျွန်တော်တို့ရဲ့ယူဆအတိုင်းအဲကျွန်တော်တို့ရဲ့မြင်တဲ့အတိုင်းကျွန်တော်တို့လည်းပြောနေတာပဲလေအဲကျွန်တော်တို့ကတော့အဲလက်ရှိဒီရွေးကောက်ပွဲအခြေအနေကျွန်တော်တို့တနယ်လုံးရဲ့အခြေအနေတနယ်လုံးရဲ့အခြေအနေကိုကြည့်တဲ့အချိန်မှာအရင်ဆုံးကတော့ကျွန်တော်တို့ကအင်အားသိမ့်မပြဘူးအဒီတိုင်းမဲ့ကိုယ်နယ်မြေနဲ့ကိုကျွန်တော်တို့ဆောင်ရွက်ကြတာပေါ့အခုတော့လည်းပဲကျွန်တော်တို့အင်အားနေပြတဲ့အချိန်မှာတော့လည်းပဲအဒီအခြေအနေတွေဒီကိုယ်ရင်ဆုံးကသူတို့ထင်ခဲ့တယ်ဆိုတဲ့အခြေအနေမျိုးမဟုတ်ပါဘူးကျွန်တော်တို့ငူရင်းကဒီခြေဒီမျိုးရှိတယ်ဆိုတော့သိပါတယ်သို့တော်လည်းပဲအခုတော့လည်းနမည်နဲ့မှဝင်ပြီးတော့မှဒီခံမျိုးတွေဘလောက်ရှိတယ်ဆိုတဲ့ဥစ္စာဘလောက်တောက်ကန်တယ်ဆိုတဲ့ဥစ္စာတွေတော်တော်များများသိလာပါတယ်ဒါကြောင့်ဒါကတော့ကျွန်တော်တို့ကတချို့လည်းပဲခံမှန်းပါတယ်80ရာခိုင်နှုန်းလို့ပါလို့ကျွန်တော်ခံမှန်းတယ်အဲကျွန်တော်အနေနဲ့ကတော့အဲတချို့လည်းပဲ80ရှိမှာပေါ့နော်အဲတချို့လည်းပဲ80နဲ့နည်းမှာပေါ့ဒါကြောင့်ဖြမ်းများဆိုရင်တော့အဲကျွန်တော်တို့65 90နဲ့80ကြားထဲပတ်ဝန်းကျင်မှာတော့ဒီနေ့ပေါ့ရှိမယ်လို့ကျွန်တော်မှန်းလို့ရပါတယ်ခင်ဗျာ
အဲ့ဒါဆိုရင်ရွေးကောက်ပွဲအပြီးမှာတိုင်းပြည်ရဲ့အခြေအနေဘယ်လိုဖြစ်လာမလဲခင်ဗျာ
တိုင်းပြည်ရဲ့အခြေအနေကတော့ဖွဲ့စည်းပုံအခြေခံဥရိယာဆိုရင်လူလူဆုံးဖြတ်ပေးတဲ့ကိုယ်စားလှယ်တွေနဲ့တော့တွတ်တော်ခေါ်ရမှာပေါ့တွတ်တော်ခေါ်ပြီးအဲ့တွတ်တော်ထဲမှာလူလူကနေပြီးတော့မှရွေးထားတဲ့ကိုယ်စားလှယ်တွေကနေပြီးတော့ပြည်သူ့လွတ်တော်တို့မျိုးသားလွတ်တော်တို့ပြည်ထောင်စုလွတ်တော်တို့ဆိုတဲ့နေရာတွေမှာအဲကျွန်တော်တို့သမရလောင်းတွေရွေးရမှာပေါ့ရွေးပြီးရင်သမရရွေးမှာပေါ့ဒီနေ့တော့ဖွဲ့စည်းပုံအခြေခံဥရိယာအဲ့ဒီသမရကနေပြီးသူ့အဖွဲ့ဖွဲ့မှာပေါ့နော
်လက်ရှိသမရကြီးဦးသိန်းစိန်ကိုဆက်ပြီးပါတီရရွေးမယ်ဆိုတာဟုတ်ပါသလားခင်ဗျအ
ဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တို့ရွေးကောက်ပွဲပြီးတဲ့အချိန်ဒုရုရဲ့ထောက်ခံမှုရရှိတဲ့အချိန်ဤပေါ်မူတည်ပြီးတော့မှကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်နော်အဲ့ဒီအချိန်ကျရင်ဒုရုအသိပေးပါမယ်အားလုံးကိုအသိပေးပါမယ်ခင်ဗျ